မြန်မာပြည်ပခါဟာအာဆီယံအတွက်ဖြည့်ရှင်ရအခက်ဆုံးစိန်ခေါ်မှုတရဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးရက်နိုမာဆူရီကပြောပါတယ်။အင်ဒိုနီးရှားနိုင်ငံဂျာကာတာမှာရှိတဲ့အာဆီယံအတွင်းဝင်ရုံးမှာတနင်္လာနေ့ကနိုင်ငံခြားရေးဝန်ကြီးများစီဝေးပွဲဖွင့်ပွဲအခမ်းအနားမှာဒီလိုပြောတာဖြစ်ပါတယ်။ VOA အင်ဒိုနီးရှားဌာနရဲ့သတင်းပေးပို့ချက်ကိုကိုစောဝင်းလှိုင်ကတင်ပြပါမယ်ရှင်
။အာဆီယံအသင်းကြီးရဲ့53ကြိမ်မြောက်ထိပ်သီးစီဝေးပွဲကိုမကြာခင်ဥက္ကဋ္ဌတာဝန်တက်တန်းကုံဆုံးတော့မဲ့အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာကျင်းပနေတာပါ။အာဆီယံအလဲကျဥက္ကဋ္ဌအဖြစ်နဲ့မြမအရေးညီညွတ်တဲ့ဆုံးဖြတ်ချက်ထွက်လာနိုင်အောင်အင်ဒိုနီးရှားအနေနဲ့ကြိုးပမ်းဆောင်ရွက်နေကြောင်းဝန်ကြီးမာဆူဒီကပြောပါတယ်။မြမနိုင်ငံအတွက်ရေရှည်ငြိမ်းချမ်းတဲ့နည်းလမ်းကိုရှာနိုင်မှသာအာဆီယံလည်းအနာဂတ်ကိုအင်အားအပြည့်နဲ့ချစ်တက်နိုင်မယ်လို့ဝန်ကြီးမာဆူဒီကအလေးပေးပြောကြားခဲ့ပါတယ်။အာဆီယံပုံသဘောတူညီချက်၅ချက်ကိုဖက်ဆောင်ပြန်လည်သုံးသပ်ပြီးအာဆီယံခေါင်းဆောင်တွေစဉ်းစားလို့ရနိုင်အောင်အဆိုပြုချက်တင်ပြသွားမယ်လို့လည်းဝန်ကြီးမဆူဒီကပြောပါရယ်ဒေတာရင်းမှာစင်ခေါ်မှုများစွာနဲ့ရင်ဆိုင်နေရပေမဲ့အာဆီယံအနေနဲ့ကြော်လွားနိုင်စွမ်းရှိတယ်လို့သူမအနေနဲ့ယုံကြည်ကြောင်းဒေတာရင်းမှာငင်းချမ်းရေးတည်ငြိမ်ရေးနဲ့ကြွယ်ဝချမ်းသာမှုတွေရှိလာရေးတို့အတွက်အာဆီယံအနေနဲ့လုံနိုင်စွမ်းရှိမရှိဆိုတာကိုကဘာကစောင့်ကြည့်နေကြတယ်လို့ဆိုပါရယ်အာဆီယံတိုင်ဝမ်တိုးတက်ကောင်းမွန်လာရေးအတွက်လွန်ခဲ့တဲ့6လအတွင်းသူမနဲ့သူမရဲ့အဖွဲ့ကစ조사ဆောင်ရွက်ခဲ့သလိုအာဆီယံသဘောတူညီချက်အပိုက်၄မှာဖော်ပြထားတဲ့အတိုင်းအာဆီယံအနာဂတ်မျှော်မှန်းချက်2045အတွက်ခိုင်မာတဲ့အခြေခံအုတ်မြစ်ကိုလည်းချနိုင်ခဲ့တယ်လို့ဝန်ကြီးမဆူဒီကပြောပါတယ်။အင်ဒိုပစိဖိတ်ဒေသမှာတိုးတက်ပြောင်းလဲမှုတွေဖြစ်ပေါ်နေတဲ့ဒေသဖြစ်တဲ့အပြင်အားလုံးအတွက်ငြိမ်းချမ်းတဲ့ဒေသဖြစ်အောင်အာဆီယံကဥဆောင်နေတယ်လို့ဆိုပါတယ်။ချစ်ကြည်ရေးနဲ့ပူးပေါင်းဆောင်ရွက်ရေးသဘောတူညီချက် TAC ရဲ့လုံနိုင်စွမ်းကိုနိုင်ငံအများပြားကစောင့်ကြည့်နေကြပြီးအာဆီယံရဲ့လှုပ်ဖော်ကံပဲနိုင်ငံဖြစ်ဖို့စ조사လာနေကြတယ်လို့လည်းဝန်ကြီးမဆူဒီကပြောပါတယ်အာဆီယံအနေနဲ့အိန္ဒိယသမုတ်တရာရာဝန်နိုင်ငံများပစိဖိတ်ကျွန်းနိုင်ငံများစတဲ့အစုအဖွဲ့တွေနဲ့လည်းပူးပေါင်းဆောင်ရွက်ရေးဆိုင်ရာသဘောတူညီချက်တွေလက်မှတ်ထိုးဖို့ရှိတယ်လို့ဆိုပါတယ်ဒါတွေကိုကြည်ကြည်အားဖြင့်အာဆီယံရဲ့စံတန်ဖိုးတွေကိုအများကအတိအမှတ်ပြုတယ်ဆိုတာသိတာကြောင့်လည်းဝန်ကြီးမဆူဒီကပြောပါတယ်အာဆီယံဟာတကယ်ပဲလုံနိုင်စွမ်းရှိရလားဆိုတဲ့ကိစ္စဘရူနိုင်းကမ်ဘောဒီးယားနဲ့လက်ရှိအလဲကျဥက္ကဋ္ဌအင်ဒိုနီးရှားတို့ရဲ့မြမအရေးကင်တွယ်နိုင်စွမ်းကိုကြည့်ပြီးမေးခွန်းထုတ်နေကြတာပါမြမပြဿနာကိုမဖြေရှင်းပေးနိုင်မချင်းအာဆီယံဟာလက်တွေ့မှာတကယ်လုံနိုင်စွမ်းရှိပါရလားဆိုတဲ့မေးခွန်းကိုဆက်ထုတ်နေကြလိမ့်မယ်လို့အာဆီယံအရေးလေ့လာစောင့်ကြည့်နေတဲ့အင်ဒိုနီးရှားအမျိုးသားသုတေသနနဲ့တည်ထင်ကြံစမှုဆိုင်ရာအေဂျင်စီကပန်ဒူပရာယိုဂါကပြောပါတယ်
Kalau ditanya apakah ASEAN masih relevan, masih dalam aspek diplomasi multilateral ya, dalam aspek
Nangyanga tandaman yi, nangyang yi longjong yi, siwa yi de lu mu shin che mu kana ri ma, ASEAN a chong win ni se phit par de. Myama a yi ma raw ASEAN ni ne ator le chou sa lou saung bu lo ba de. ASEAN go bo ho pyu de lou saung nai swan ma shi yin no, apwe a paw yong chi le sa mu cha se nai de lo, apwe win ni chin chin cha ma le tan bo tha mu yoe cha nai ba de.
လက်ရှိအလဲကျဥက္ကဋ္ဌအင်ဒိုနီးရှားအနေနဲ့အဖွဲ့အတွင်းညီညွတ်မှုပိုရှိအောင်လှုပ်ဆောင်ဖို့လိုအပ်တဲ့အပြင်အာဆီယံဗဟိုပြုမှုအားကောင်းလာအောင်လည်းတည်ဆောက်ဖို့လိုအပ်တယ်လို့ပန်ဒူပရာယိုဂါကပြောပါတယ်။အာဆီယံအနေနဲ့ဘုံသဘောတူညီချက်၅ချက်ကိုတင်းကျပ်တကြွတဲ့ဆုံးဖြတ်ချက်ချခဲ့ပေမဲ့အဲ့ဒီဆုံးဖြတ်ချက်တွေကိုအထူးသဖြင့်မြန်မာဘက်ကဘာကြောင့်အကောင့်ထဲမပေါ်နိုင်တာလဲ။ဒါကဘလို့အတိတ်ပဲကိုဆောင်းတယ်လဲ။အဖွဲ့ဝင်နိုင်ငံတွေအတွက်အာဆီယံဗဟိုချက်မှမဟုတ်တော့ဘူးလား။စတဲ့အချက်တွေကိုအခုဒီထိပ်သီးစီအိုပဲအတွင်းမှာဘက်ဆောင်ကနေပြန်သုံးသပ်ကြည့်ကြဖို့လိုအပ်ပါတယ်လို့လည်းပန်ဒူပရာယိုဂါကဆက်ပြောပါတယ်။အင်ဒိုနီးရှားအနေနဲ့မြမအရေးမှာချင်းကပ်ပုံပြောင်းလဲလုပ်တင်ကြောင်းဥပမာအလွတ်တဘောစီအိုပဲကျင်းပပြီးမြမအပြင်မြမအရေးမှာသက်ဆိုင်သူအဖြစ်သတ်မှတ်ထားကြတဲ့အိန္ဒိယတရုတ်နဲ့အိန္ဒိယတို့ကိုပါအဲ့ဒီစီအိုပဲကိုဖိတ်ကြားတာမျိုးလှုပ်ဆောင်တင်တယ်လို့လည်းပန်ဒူပရာယိုဂါကပြောပါတယ်။မြန်မာစစ်ကောင်စီကိုမဖိတ်ဖဲနဲ့အာဆီယံဘုံသဘောတူညီချက်၅ချက်ကိုဘလို့သုံးသပ်ကြမလဲဆိုတဲ့အချက်ကအဓိကအချက်ဖြစ်တယ်လို့ဆိုပါရယ်။ဒါကြောင့်အင်ဒိုနီးရှားအပြင်မှာအထူးသဖြင့်မြန်မာနိုင်ငံပြင်ပမှာအစည်းအဝေးလုပ်ပြီးမြန်မာကိုပါဖိတ်ပြီးဒီဘုံသဘောတူညီချက်တွေကိုအကောင့်ထဲပေါ်ဖို့ဘာတွေအကန့်အသတ်ဖြစ်နေတာလဲဆိုတာကိုမေးပြီးအလွတ်သဘောတွဲဆုံမှုမှာအာဆီယံဘက်ကမြန်မာနဲ့ဆက်ဆံဖို့အထူးကိုယ်စားလှယ်ဘယ်သူဆိုတာကိုကြိုတင်သတ်မှတ်ထားပါလို့လဲပန်ဒူပရာယိုဂါကအကြံပြုပါရယ်။ဒါကြောင့်တကယ်လို့များထိုင်းနိုင်ငံကစစ်ကောင်စီကိုအလွတ်သဘောဖိတ်ပြီးဆွေးနွေးမှုတွေလုပ်ခဲ့မယ်ဆိုရင်တောင်အင်ဒိုနီးရှားကအတည်ပြုချက်ပေးထားပြီးဖြစ်တဲ့အာဆီယံရဲ့မူပေါင်းအတွင်းမှာရှိနေမှာဖြစ်ကြောင်းဒါပေမဲ့တကယ်လက်တွေ့မှာတော့ထိုင်းနိုင်ငံကမြန်မာအရေးအလွတ်သဘောဆွေးနွေးပွဲကျင်းပတာမှာအင်ဒိုနီးရှားကိုဖိတ်ပေမဲ့မတက်ခဲ့ကြောင်းသူတို့ကိုကြော်လုတ်တယ်လို့ဖြစ်သွားတဲ့အတွက်အင်ဒိုနီးရှားဘက်ကလည်းစော်ကားခံရတယ်လို့ခံစားရတာမျိုးဖြစ်နိုင်ကြောင်းဒ တကယ်တော့ထိုင်းနိုင်ငံဘက်ကအဲ့ဒီကိစ္စမှာအင်ဒိုနီးရှားနဲ့ကြိုတင်တိုင်ပင်မှုတွေပြုလုပ်ခဲ့တဲ့ကြောင်းလဲပန်ဒူပရာယောဂါကထောက်ပြပြောဆိုခဲ့ပါတယ်ခင်ဗျာ